ဂါဇာကမ်းမြောင်ဒေသမှာတော့အင်ကာနေမှာပါလက်စတိုင်းစစ်သွေးကြွတွေကဒုံးမြင့်တွေနဲ့အစ္စရေးဘက်ကိုပြစ်လွတ်တိုက်ခိုက်နေစဉ်မှာပဲအစ္စရေးဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေပုံမှုပြစ်လွတ်ခဲ့ပါတယ်။တပတ်ကျော်ကြာတိုက်ခိုက်မှုတွေတွင်ပစ္စည်းထုတ်ပို့တဲ့စစ်ရုံကထိုင်းအလုပ်သမား2ဦးသေဆုံးခဲ့ရပြီးနောက်ထပ်လူ9ဦးလည်းဒဏ်ရာရရှိခဲ့ပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုတွင်အစ္စလာမစ်တပ်ကတော်အဖြစ်အသုံးပြုတဲ့6ထပ်အဆောက်အဦတစ်ခုဟာကွန်ကရစ်အပျက်စီးပုံကြီးအဖြစ်ပျောက်ကျပျက်စီးသွားခဲ့ပြီးစပွဲကလထိုင်းစာအုပ်နဲ့ကွန်ပျူတာတွေကိုလည်းအပျက်စီးပြီးကြမှာတင်းငင်ခဲ့ကြပါတယ်။လူသေးဆုံးမှုနဲ့ပတ်သက်ပြီးတော့သတင်းပို့ပို့ချက်တော့မရရှိခဲ့ပါဘူး။နိုင်ငံတကာအရာရှိပိုင်းတွေကတော့အခုလိုတိုက်ခိုက်မှုတွေအတွက်စိုးရိမ်ကြောင်ထုတ်ဖော်ပြောဆိုနေကြပြီးအကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်မှုတန်တမာရေးအားထုတ်မှုတွေပြန်လည်စတင်ဖို့ကြိုးပမ်းနေကြပါတယ်။ပြည်ပကရှော့ချရေးအတွက်အကောင်ဆုံးဘယ်လိုလုပ်ဆောင်ကြမလဲဆိုတာကိုလည်းဥရောပသမဂ္ဂရဲ့နိုင်ငံသားရေးငွေဝါဒအကြီးအကဲဂျိုးဆက်ဘော်ရီက EU နိုင်ငံသားရေးဝန်ကြီးနဲ့အင်ကာနေမှာတွေ့ဆုံဆွေးနွေးဖို့ရှိနေပြီးတချိန်ထဲမှာပဲအမေရိကန်အရာရှိတွေကလည်းသူတို့အနေနဲ့အခြေအနေတည်ငြိမ်ရေးအတွက်ဒေသတွင်းနိုင်ငံတွေနဲ့နောက်ကွယ်ကလှုပ်ဆောင်နေတာတွေရှိနေတယ်လို့ပြောပါတယ်။အင်ပြီးတော့ပြောရေးဆိုခြင်းရှိသူဂျမ်စာဂီကသတင်းတောက်တွေကိုဒရင်းလာရင်မှပြောဆိုရမှာတော့သူတို့အနေနဲ့တနိုင်တော့အမြန်ဆုံးအကြမ်းဖက်မှုတွေကိုရှော့ချချင်နေပြီးအစ္စရေးနဲ့ဟားမတ်စ်နှစ်ပတ်စလုံးကလည်းဒီလိုလှုပ်ဆောင်ရတွေကိုရပ်တန့်ကြရမယ်လို့ဆိုပါတယ်။